င်္ဂလာပါရှင်လူလတ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇူလိုင်လ19ရက်အာဇာနီနေ့တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျမတီရီမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာစစ်ကောင်စီယာယီတမရဦးမြင့်စွေကျမ်းမာရေးဆိုးရွားနေကြောင်းစစ်ကောင်စီကြင်ညာတဲ့သတင်းအပါအဝင်သတင်းတွေသတင်းဆောင်မှာအပတ်စဉ်ကဏ္ဍနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။ယာယီတမရဦးမြင့်စွေကျမ်းမာရေးမကောင်းဘဲနေ့စဉ်လှုပ်ရှားမဆောင်ရွက်နိုင်တာကြောင့်အနီးကပ်ကျမ်းမာရေးစောင့်ရှောက်ပေးနေတယ်လို့စစ်ကောင်စီထိန်းချုပ်တဲ့မီဒီယာတွေကမင်းညာကကြင်ညာပါတယ်။ဇွန်30ရက်နေ့ဇွန်လ14ရက်မှာစစ်ကောင်စီကျန်းမာရေးဝန်ကြီးဦးဆောင်တဲ့အထူးစေကူတာတဲ့အဖွဲ့နဲ့ကျန်းမာရေးစစ်ဆေးခဲ့ပေမဲ့ပြန်ကောင်းမလာဘဲအစားအသောက်နေရအပါအဝင်နေ့စဉ်လှုပ်ရှားနေတာတွေကိုမလုံဆောင်နိုင်တဲ့အတွက်အနီးကပ်ကျန်းမာရေးစောင့်ရှောက်ပေးနေတယ်လို့ဆိုပါတယ်။ဦးမြင့်စွေဟာ2023နှစ်စန်းပိုင်းကစပြီးအထူးကုပါရဂူကြီးတွေနဲ့ပုံမှန်စေကူတာမှုခံယူခဲ့တယ်လို့ပြောပါတယ်။အယုံကျော်တွေနှေးကွေးတုံဆိုင်တဲ့ယောဂါအယုံကျော်အားနည်းတဲ့ယောဂတွေခံစားနေရတဲ့အတွက်2024ခုနှစ် AP လကစင်ကာပူနိုင်ငံမှာတွားရောက်ကူတာခဲ့ရတယ်လို့လည်းထုတ်ပြန်ထားပါဗျ။ရွာလန်းဖြက်စီနေတာကိုဖုန်းနဲ့ဗီဒီယိုရိုက်လို့ဆိုပြီးကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝူယန်ကျေးရွာကကချင်ခရိယံအဖွဲ့ချုပ် KBC တိတ်ခါရော်ရဆရာတော်မရိန်ခေါ်ပုံကိုစစ်ကောင်စီတပ်သားတွေနဲ့ပြည်သူ့စစ်အဖွဲ့တွေကဒီလ18ရက်ကဖမ်းဆီးသွားတယ်လို့ဒေသခံတွေက RFA ကိုပြောပါဗျ။စစ်ကောင်စီတက်တဲ့ပြည်သူစစ်တွေကကြေးရွာလမ်းတွေကိုဆက်ရဲနေရတဲ့တူးနေတဲ့ဗီဒီယိုကိုမီဒီယာတွေစီပေးလိုက်တယ်ဆိုတော့ဆွဆွဲချက်နဲ့ဖမ်းဆီးသွားတာလို့ကနဦးသိထားရတယ်လို့ဆိုပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလှုပ်ကြံဖို့ကြိုးစားတယ်ဆိုပြီးဖမ်းဆီးခံရတဲ့ရန်ကုန်မြို့ပြပျောက်ကြားဒက်ရှယ်တို့အဖွဲ့ဝင်2ဦးစစ်ကြောရေးမှတေဆုံးခဲ့တယ်လို့အဲ့ဒီအဖွဲ့ကတီးပြပါတယ်။စစ်ကောင်စီဥက္ကဋ္ဌဟာရန်ကုန်မြို့အမှတ်3တန်လျင်တရားဖွင့်ပွဲကိုဇွန်8ရက်ကတက်ရောက်ချိန်မှာတရားခွန်မမရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်ဖို့ကြိုးစားသူတွေက6ယောက်ကိုစစ်ကောင်စီတပ်ကအဲ့ဒီနေ့မှာပဲဖမ်းဆီးခဲ့တာပါ။နောက်ထပ်4ယောက်ကိုဇွန်14ရက်မှာဖမ်းဆီးခဲ့ပြီးအဲ့4ဦးတွေကရှိန်မြင့်မူအောင်ခေါ်ကိုရှိန်ရဲဘော်ဇော်ကြီးခေါ်ကိုထက်တို့စစ်ကြောရေးမှာနှိပ်စက်ခံရပြီးတေဆုံးခဲ့တာလို့ Deck Share အဖွဲ့ကပြောပါတယ်။ကလေးမျိုးလူလူတိုက်ပွဲဥဆောင်ကော်မတီကကြီးမှုပြီးအာဇာနီနေ့အကြိုဟောပြောပွဲနဲ့ခေတ်ဆက်ဆက်ဒီမိုကရေစီတိုက်ပွဲအတွင်းတေဆုံးခဲ့တဲ့သူတွေကိုအလေးပြုတဲ့အခမ်းအနားကိုမနေ့ကကျင်းပပါတယ်။ကလေးမျိုးနယ်မှာမကြာခဏတိုက်ပွဲတွေရှိနေတဲ့ကြားက89နှစ်မြောက်အာဇာနီနေ့အကြိုနေ့မှာမြို့နယ်တနေရာမှာကျင်းပတာပါ။အစိုးရအလုတ်ကင်နေရာတွေမှာအခွင့်ထူးကန်ခွဲတန်းစနစ်ကိုမကျေနပ်လို့နိုင်ငံအနှံ့ကန့်ကွက်ဆန္ဒပြတာတွေနှိမ်နှင်းမှုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအင်တာနက်ဖြတ်ထားချိန်မှာဒုတ်တွေဂဲတွေကိုကင်ဆောင်ထားတဲ့ထောင်ထဲချီတဲ့ចောင်းသားတွေနဲ့လက်နက်ကင်ရဲတပ်ဖွဲ့တို့မနေ့ကရုံရင်ဆန်ခတ်ဖြစ်ပွားကြပါတယ်။အာဏာပိုင်တွေရဲ့ခွဲတန်းစနစ်ကိုစန့်ကျင်ဆန္ဒပြပွဲတွေအတွင်း19ယောက်တေဆုံးရပြီလို့ AP သတင်းကဖော်ပြပါတယ်။လူဦးရေတန်း190ရဲ့ငါးပုံတစ်ပုံနီးပါးအလုတ်လက်မဲ့ဖြစ်ပြီးအလုတ်လက်မဲ့လူငယ်ဦးရေများပြားလာရာနိုင်ငံအနှံ့ဆန္ဒပြပွဲတွေဖြစ်ပွားပါတယ်။ဒါဟာဝန်ကြီးချုပ်ရှိတ်ဟာစီနာ၄ချိန်မြောက်ပြန်ရွေးကောက်တင်မြောက်ခံရချိန်ကစလို့အကြီးမားဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။အစိုးရအလုံးနေရာ30ရာခိုင်နှုန်းကိုစစ်ပြန်သားသမီးတွေနဲ့တခြားအခွင့်ထူးကန်တွေအတွက်ခွဲတန်းချတဲ့စနစ်ကိုမကျေနပ်လို့ဆန္ဒပြကြတာလည်းဖြစ်ပါတယ်ရှင်။သတင်းဆောင်မတစ်ပုဒ်ကိုထုတ်လွှင့်ပါမယ်။2021မှာစစ်တပ်သားအာဏာမသိမ်းခင်မြမစီးပွားရေးဟာကောင်းတဲ့အပြောင်းလဲဖြစ်လာနိုင်တယ်လို့နိုင်ငံတကာပညာရှင်တွေကသုံးသပ်ကြပါတယ်။ဒီပုံမှာစီးပွားရေးပညာရှင်နဲ့ပြည်သူတွေရဲ့အမြင်တွေကိုကျွန်မကပဲစူးစီးတင်ပြထားပါတယ်ရှင်။ဆေးအာဏာသိမ်း3နှစ်ကျော်ကာလအတွင်းမှာစီးရေးပဋိပက္ခတွေနဲ့စီးပွားရေးအကျက်တဲတွေကြောင့်မြမလူဦးရေ18တန်းကျော်ဟာဆင်းရဲတွင်နဲ့ရောက်သွားပြီလို့ကမ္ဘာ့ဘဏ်က2024ဇွန်လ12ရက်ကထုတ်ပြန်ပါတယ်။မြမဟာ1962ကနေ1988မတိုင်ခင်အထိတကယ်ပိတ်စီးပွားရေးမူဝါဒကိုကျင့်သုံးခဲ့တာကြောင့်တိုင်းပြည်စီးပွားရေးကြဆင်းခဲ့ရတယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကပြောပါတယ်။
1962ကစပြီးတော့တိုင်းပြည်စီးပွားရေးဟာမြန်မာနိုင်ငံမှာကိုယ်တိုင်းပြည်စီးပွားရေးကိုပိတ်ဆို့တဲ့ isolated policy ခေါ်တယ် inward looking policy ကိုကျင့်သုံးခဲ့တဲ့အတွက်ကြောင့်တချိန်ကတိုးတက်ပြီးအရှေ့တောင်အာရှနိုင်ငံတွေမှာအခြားနာဆုံးဖြစ်တဲ့နိုင်ငံကနေပြီးပါဆင်းရဲသွားခဲ့ရတယ်
1988နောက်ပိုင်းမှာတော့မြန်မာစီးပွားရေးကိုအကန့်အသတ်နဲ့ပြန်ဖွင့်ပေးခဲ့ပြီး စစ်တပ်လက်ဝဲကြီးအုပ်စီးပွားရေးစနစ်ကိုကျင့်သုံးခဲ့ပြန်တယ်လို့ဦးစိန်ထေကပြောပါရယ်2020နောက်ပိုင်းဦးသိန်းစိန်အစိုးရအပြောင်းလဲကာလမှာနိုင်ငံရေးနဲ့စီးပွားရေးမှာဖြေရှင်းမှုတွေလှုပ်လာပြီးနိုင်ငံတကာယင်းနှစ်မြုံနှံမှုတွေဝင်လာတဲ့မြန်မာစီးပွားရေးဟာအတိုင်းအတာတစ်ခုထိဦးမော့လာခဲ့တယ်လို့ဆိုပါရယ်။
တိုးတက်မှုအချိန်ရနေတဲ့မြန်မာစီးပွားရေးဟာ2020မှာအာဏာသာမသိမ်းခဲ့ရင်ဆက်ပြီးတိုးတက်မဲ့အလားအလာမြင်ရတယ်လို့ဦးစိန်ထေကသုံးသပ်ပါရယ်။အဲ့ဒါကို2020နဲ့2021တွဲမှာတော့တိုင်းပြည်စီးပွားပြည်တော်လုပ်ခဲ့နိုင်တယ်။နော်အဲ့ဒီအချိန်ဟိုတိုင်းသာဆက်ပြီးတော့မှနော်အာဏာမသိမ်းခဲ့ရင်တော့အဲ့ဒီအချိန်ကိုနောက်တက်လာမယ်ဆိုရမှာသူလည်းပြည်စုံနဲ့ comprehensive reform ကိုသွားနိုင်မယ်ဆိုရင်တော့မြန်မာနိုင်ငံကဒီကမ္ဘာဈေးကွက်နဲ့
ပူးပေါင်းပြီးတော့ထိုးပေါက်နိုင်ပြီးတော့တိုင်းပြည်ကိုတက်ပြက်လာတာတော့မြင်ရတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်မှုနောက်ဆက်တွဲစီးရီးပဋိပက္ခရီကြောင့်လူအများပြားတေးကျပျက်စီးရုံတွေမကမြမစီးပွားရေးပါဆွဆွရွရွထိခိုက်ပျက်စီးလာနေတယ်လို့ CEIAS အာရှရေးရာသုတေသီဒေးဗစ်ဟတ်ကလည်းသုံးသပ်ထားပါတယ်ပြည်တွင်းစစ်ဟာလူငယ်လူသားတို့တွေအနာဂတ်မှာကျွမ်းကျင်လှုပ်သားဖြစ်လာဖို့လိုအပ်တဲ့အချိန်တွေကိုခိုးယူသွားတာက နိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့လည်းသူကဆိုပါတယ်။အသက်24နှစ်အရွယ်လူငယ်တအူးကမြန်မာနိုင်ငံမှာစီးပွားရေးခက်ခဲလာတဲ့အတွက်ပြပထွက်ဖို့ကြိုးစားလာရတယ်လို့ပြောပါတယ်။အာဏာရုပ်တရက်သိမ်းလိုက်တဲ့အချိန်မှာအနာဂတ်ကယ်ရီယာတွေအကုန်လုံးကရပ်တန့်သွားတယ်ပေါ့နော်။ဟိုအရင်တော့ဆိုလို့ရှိရင်ဒီနိုင်ငံချားကိုသွားအလုပ်လုပ်မယ်ဆိုတဲ့အတွင်းမျိုးမရှိဘူး။
အနာသိမ်းပြီးတော့တနည်းခွဲလောက်ကြာတဲ့အချိန်မှာလူငယ်တယောက်အနေနဲ့စိတ်သက်သာတဲ့ဖိဖိနဲ့ကြာလာပြီပေါ့နော်။ဘာလို့လဲဆိုတော့ဒီနိုင်ငံမှာငါကြိုးစားလဲကြိုးစားသလောက်မဖြစ်နိုင်တော့ဘူးပေါ့နော်။နိုင်ငံရောက်ထွက်မှရတော့မယ်။စစ်အာဏာသိမ်းပြီးနောက်ပြည်တွင်းမှာမတည်ငြိမ်တဲ့စီးပွားရေးအခြေအနေတွေကြောင့်အလုပ်ကန်ရှားပါးလာတာအပြင်စစ်မှုထမ်းဥပဒေကြောင့်လူငယ်တွေတွေမကပဲမိသားစုကိုဥ
ပြည်ရင်းစစ်မီကူးဆက်လာမှာကိုစိုးရိမ်နေတဲ့မန္တလေးမြို့ကလူငယ်မိခင်တူကတော့
အခုကနောက်နှစ်တည်းအနာဂတ်တည်းဆိုတာအထက်ကိုဟိုမနှက်ဖြန်ကိုပလန်လို့မရဘူး။အခုနေကိုနေရာမှာစစ်ဖြစ်သွားရင်တော့မှကိုယောက်ျားနဲ့ပြန်တွေးဖို့ကလည်းတခါမသေးကြတော့ပြန်ဘူး။အဲ့လိုမျိုးတွေဖြစ်နေတာ
။နိုင်ငံစည်းဝါတိုးတက်ဖို့အတွက်လူစွမ်းအရေးမိကလည်းအရေးပါတဲ့အခန်းကဏ္ဍတစ်ခုပါ။အခုတော့မြန်မာနိုင်ငံတဝန်းစစ်ရေးပဋိပက္ခတွေကြောင့်ပြည်တွင်းနေရစွန့်ခွာထွက်ပြေးရသူ3သန်းကျော်ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA က2024ဇွန်လလ1ရက်နေ့ကထုတ်ပြန်ပါတယ်။ဒါပြင်စစ်အာဏာသိမ်း3နှစ်ကျော်အတွင်းပြည်ပနိုင်ငံတွေစီနီးမျိုးစုံနဲ့စီးဆင်းသွားတဲ့နိုင်ငံရဲ့လူစွမ်းအားအရင်းမြစ်တွေဟာလည်းတူးနေသေးပါ။2021အာဏာသိမ်းမှုရဲ့နောက်ထပ်ဆိုးကျိုးဖြစ်တဲ့လူဦးရေပြောင်းလဲမှုလှိုင်းလုံးကြီးကိုအခုမမြင်နိုင်သေးပေမဲ့လာမယ့်10နှစ်ဒါမှမဟုတ်နှစ်20မှာမြန်မာဟာရင်ဆိုင်ရတော့မယ်လို့ David Hack ကသုံးသပ်ထားပါတယ်ရှင်။အခုတော့ RFA ပေးစာပြန်စာအစီအစဉ်မှာကချင်ပြည်နယ်မန္တလေးတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကပေးပို့လာတဲ့စာတွေကိုမတ်ဇူလိုင်မျိုးကကောက်နှုတ်တင်ပြမှာပါရှင
်မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာကချင်ပြည်နယ်ကပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်ကျမကတော့ဖားကံမျိုးနဲ့မလောင်ကျေးရွာကပါ RFA ရေကျမကလေးကိုចောင်းထားခြင်းလို့ចောင်းပြောင်းလက်မဲ့ယူဖို့အတွက်ဒီလုံခင်းမျိုးအောင်ရစာတင်ចောင်းကဆ iam မတယောက်ကိုငွေ9သိန်းပေးခဲ့ပါတယ်အဲ့ဒီဆ iam မကအတန်းကြော်တဲ့အောင်လက်မဲ့ထုတ်ပေးမယ်ဆိုပြီးတော့၄တန်းနဲ့5တန်းအတွက်တယောက်ကိုငွေကျပ်7သိန်းတတန်းကနေ3တန်းအထိဆိုရင်ငွေကျပ်5သိန်းယူပါတယ်ပတ်စံ5သိန်းဆိုတာကကျမကြောက်ကျင်းတွေမှာအေးပြက်ခံဈေးရောက်ပြီးတော့စုထားရတဲ့ငွေတွေပါအခုလက်ရှိမှာတော့အဲ့ဒီဆီယာမားကလက်စားမှုနဲ့အတိုင်ခံထားရလို့ကျောင်းကနေရှောင်နေတာကြောင့်ကျမကလေးလည်းကျောင်းတက်ခွင့်မရသလိုငွေ9သိန်းလည်းပြန်မရလို့ကလေးရောအမေပါစိတ်ဒုက္ခရောက်နေရပါတယ်ဆိုပြီးရင်ဖွင့်လာတာပါရှင်အခုဆက်ပြီးရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်ကဘေးစာကိုတင်ပြပါမယ်ကျွန်တော်ကတော့တာချီလိတ်မြို့နယ်ဖမင်အုပ်စုမေရန်ရွာမေဟုတ်အထကကျောင်းကကျောင်းသားတဦးရဲ့မိပါပါအဲ့ဒီကျောင်းနဲ့ကက်ရက်မှာလောင်းကစားဂိမ်းကုန်ဖွင့်ထားပါတယ်အဲ့တော့ဒီចောင်းသားចောင်းသူတွေကចောင်းမတက်ဘဲနဲ့ဂိမ်းသွားစောကြတာနောက်ဂိမ်းစောဖို့မိဘပတ်စံခိုးတာတွေဖြစ်လာပါတယ်။ဒါကြောင့်ចောင်းနဲ့ကက်ရက်မှာအခုလိုလောင်းကစားဂိမ်းခုံတွေမဖွင့်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တားမြစ်ပေးစီကျင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းចိုင်းတောင်မြို့ကပေးစာကိုတင်ပြကြပါမယ်။ဒီចိုင်းတောင်ရဲစခန်းကရဲအရာရှိတချို့အပါအဝင်ရဲတပ်သားတွေကရက်ွက်ကြေးရွာတွေထဲမှာတောက်စားမှုယူပြီးတော့ရန်ဖြစ်တာမကြောင်းဝင်မနာတာဆဲဆူရန်ကားတာတွေလုံနေလို့ပါ RFA ရေ ဒီလိုလုပ်နေတာတွေကိုတာဝန်ရှိသူတွေကိုတိုင်ပင်မဲ့အရေးယူဆောင်ရွက်ပေးတာမရှိပါဘူး။ဒါကြောင့်ရှမ်းပြည်နယ်ကသက်ဆိုင်ရာရဲမှုတွေအနေနဲ့အရေးယူပေးဖို့တိုင်ကြားအပ်ပါတယ်ဆိုပြီးပြောလာတာပါရှင်။အခုတခါတော့မန္တလေးကပေးစာကိုတင်ပြကြပါမယ်။RFA ရေကျွန်တော်ကတော့မန္တလေးတိုင်းပျော်ပွဲမြို့နယ်ကံတာကျေးရွာအုပ်စုကပါဒီကံတာအုပ်စုဆိုတာကပျော်ပွဲအရှိတ်မှာရှိတဲ့ကျေးရွာ၅ရွာအုပ်စုပါအဲ့ဒီရွာတွေမှာအုပ်ချုပ်ရေးမှုနဲ့ယာယီမှုတွေကစစ်မှုထမ်းဖို့အတွက်ဆိုပြီးတော့ဖိအားပေးပြီးပတ်စံကောက်နေလို့ပါကျွန်တော်ကဆိုင်ကယ်ကယ်ရီမောင်းပါတယ်အဆအဆအရာရာဈေးတက်နေတဲ့အခုလိုအချိန်မှာစီဘိုးရဖို့တောင်မနှဲရှာနေရတာပါရှာလို့ရတာလေးနဲ့ကလေးချောင်းစည်းိမ်နဲ့မိသားစုစားဝတ်နေရေးကိုခက်ခက်ခဲခဲဖြည့်ရှင်းနေရချိန်မို့သူတို့ကောက်တဲ့ပတ်စံပေးဖို့မတတ်နိုင်ပါဘူး။ဒါကြောင့်အခုလိုဖိအားပေးပြီးတော့ပတ်စံကောက်နေသူတွေကိုတာဝန်ရှိသူတွေအနေနဲ့အရေးယူပေးစေချင်ပါတယ်ဆိုပြီးပြောလာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရင်းမှာပေးဖို့သူတွေရဲ့လုံခြုံရေးအရာနံပါတ်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။
ဆလဘီရှန်တိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင
်။မိုင်ဆုံခါပင်နောက်ကွန်းเมืองใต้ทั้งเสียตัวจะซองเปิงอยู่ลีกัดเย็นอยู่ค่ะเนาะเมื่อในวันที่19เดือน July ปีคริสต์2524ลักนี่ปีใต้ซอยปากปาย18นี้เดือน8มา14ค่ําวันศุกร์คงปล่อยเสียงอาราฟีเตคับหมายปล่อยเสียงไฟใต้อยู่อ้อตอนหน้าวงในใจเมืองเป็นพวกปุ่นพรสีใจหยีพงตั้งขาวนางเยหอมเตะโฮมกันให้งานข่าวเงาในปันกว่าค่ะอ
ปาดีมาสูงซึ่งได้ตับซึกซึ่งได้ SSPP SSC แถมแห้งซึกตั้งเมืองใต้ปอดห้องเนื้อละลายเสียเวียงและเฮ็ดให้ก้นหวานก้นเมืองซื้ออยู่ในปื้นตีไม่ใจกูเป็นปังตึกหาวแห้งมาแทงเมื่อวันที่5ฮุลันจุลัยในตับซึกปดปล่อยซื้อจัดตะอ้างปลองเทียนยาลีตั้งตับซึกซึ่งใน SSPP SSC เป็นปังตึกกันตั้งปอดโหเกิดทุ่งหนองปิงยาวเงางุ่นวันให้ส่งแห้งซึกขึ้นดังเมืองใต้ปอดห้องดังปอดเจวินสีปอดเจ้าแม่เมืองใหญ่นำคำจะนาย
วันที่17ยามกลางวันเต็งตับซึก SSPBSSA ส่งแห้งซึกเขวิ้งนำคำแถวรถก้าเป็นสายเข้าแถมเอาดิวเนื้อจะเว้งนำคำเว้งแหลนินใต้เขก้นเมืองไม่เจอกูเป็นปังตึกตั้งซึกเทียนเอลีกบสังได้แถมแห้งซึกจึงไหนอยู่ที่ผู้สื่อข่าวจุ้มข่าวผู้เดาหอกกับฟนตองถามผู้คันปาก SSPBSSA ก็อํากับต่อไล่เกี่ยวกับลองแถมแห้งซึกตั้งจะเว้งเมืองใหญ่ในสีผู้คันปากยามตอบลัดว่ากูก้นเมืองทบเพศซึกเสเลและแถมแห้งซึกเอาดิวอยู่ในยามลัดนี้ไว้หนังไหน
หมอก้องหนงใจสายมาผู้ห้องเพียงความสื่อเสียงใหญ่ลู่เสียงสุดหมุนกว่าที่เพียงตากรุงพ้องอายุเลย77ปีลู่เสียงกว่าม้วนที่17ยามกลางคำป่นมาในใจสายเมาเนี่ยจับตั้งเปลี่ยนก้นเท่าไรขึ้นห้องยามาเข้าดัง 2-3 ปีอันกึ่งกลางยุ่มหลีแห้งมาแด่เตมาเลยตั้งเปลี่ยนเต๋อเข้าตั้งหกเหลือนป่นมาในกำกำเลยขึ้นห้องยาเพียงความกล่อมจังไรห้องเสียไรลู่เสียงสุดหมุนกว่ากุนเฮือนกุนเยปีน้องตั้งลูกหลานห่มกันป้นขับตัวใจสายเมาวันที่19วันศุกร์ในวันเมื่อไหร่ใจสายเมาในจัดที่เวียงหมู่เจก็เป็นปอลุงป้าแข็งก็เป็นเมนางเอจิงเขาตั้งบันจือห้องใจยุ่นมองเกิดทันหน้าเมื่อปีเฮงก็ปัก48ปีน้องห่มต้องมีหกก็ใจสายเมาเป็นก็ทน4หมอเตรียมห้องเพียงความหลงใจเหล่าเสือก็เป็นปีไอใจสายเมาใจสายเมาในยามีนาเฮือน50ลูกหลังมี8ก็หลานมี10ก็
จุ่มปิดดูสิปะโอเพียนโอห้องก้นซึ่งเหมยฝึกปันการซึกหลายวันสิเอาก้นซึ่งเหมยจนันส่งยื้อซึกตั้งเมืองยางแหลงน่าจะเป็นปังร่องไฟขนเมืองไปทุ่งลินติดเอิมเจเมืองยางแหลงฝึกปันการซึกหมอก3วันสิจะออกนาซึกยื้อกองลงกองอ่อนยังไปเป็นแน่ส่งกว่าตายจึงในอําแม่นไล่มันเป็นรองอันนี้ไม่ใจแห้งในพี่น้องก้นเฮือนลัดที่จุ่มข่าวผู้ใดฮอกไว้หนังไหน
ข้าหมายปล่อยเสียงฝ่ายใต้ตอนหนาวงในสุดยาวตีในอ้อใจหยีพงตั้งขาวนางเยหอมหอมจมปีน้องก้นเมืองใต้สงเสื้อหับถอมเสียงใต้อาราฟีวันสุกวงนาแทงอยู่หายอยู่ลีกัดเย็นห้ามเขนหายยังเสกัมไม่สงคา
RFA ရဲ့ซีซั่นတွေကိုဒီမှာပဲရန်နာပြစီမြန်မာပြည်သူပြည်သားများဘေးရန်ရဲ့ကင်းဝေးကြပါစေရှင်Radio Free.